မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂအထူးကူဇော်တဲ့ဒေါက်တာဇန်ဟီလီကမကြာသေးခင်ကပဲဝန်ထမ်းပြောဆိုခဲ့တဲ့ပေါ်မြောက်ကိုရီးယားနိုင်ငံရဲ့ဌာနပြောခွင့်ရကပြစ်တင်ဆုတ်ချလိုက်ပါတယ်။မြန်မာလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးပေါမောခဇန်ဟီလီကဝန်ထမ်းခဲ့တဲ့ပေါ်မှတ်ချက်ပေးဖို့အစိုးရပိုင်းကိုရီးယားဘဝသတင်းဌာန KCNA သတင်းတော်သူကဇူလိုင်လ28ရက်နေ့မှာမေးတာကိုနိုင်ငံရဲ့ဌာနပြောခွင့်ရကပြန်ဖြေခဲ့တာပါ။ကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးနီကီဟီလီကမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုလက်ခံတင်တယ်လို့ဇူလိုင်လ17ရက်နေ့မှာပြောခဲ့ပြီးတဲ့နောက်ပေါမောခဇန်ဟီလီကဝန်ထမ်းပြောဆိုတာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံရဲ့ဌာနပြောခွင့်ရကထိတ်ဆက်ပြောထားပါတယ်။ဒါဟာမြန်မာနိုင်ငံရဲ့ပြည်လင်းရေးကိုကြောင်ကြကြဝင်ဆွတ်လိုက်တာဖြစ်တယ်လို့လည်းဆိုပါတယ်။လူခွင့်ရေးကိုကာကွယ်ဖို့ဆိုတဲ့ခေါင်းစဉ်နဲ့တခြားတိုင်းပြည်တွေရဲ့ပြည်လင်းရေးကိုဝင်ဆွတ်ဖက်ဖို့အမေရိကန်ကလုပ်နေတာတွေကိုအထူးဆိုရဲစစ်ဆေးမှုကပူးပေါင်းလှုပ်ဆောင်နေရဲဆိုတာအခုဒီချိန်သူပြောတာတွေကတည်တည်ပြနေတယ်လို့လည်းမြောက်ကိုရီးယားနိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်။